ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာဂျပန်နိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားကြီးတပ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟော်မန်နက်ကိုဒီကနေ့တိုချိုမြို့တော်မှာလက်ခံတွေ့ဆုံခဲ့ပါတယ်။ဟော်မန်နက်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဖြစ်တယ်လို့ဝန်ကြီးချုပ်ယာရူးကိုဆက်ခံမဲ့သူအဖြစ်ယာထားခံရသူလည်းဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းကဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမာဆာဟာယာရှိနဲ့ဟော်မန်နက်တို့တွေ့ဆုံချိန်တုန်းကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတုံ့ပြန်လှုပ်ဆောင်တာမှာပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြတယ်လို့ဂျပန်တာဝန်ရှိသူတွေကပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့ဇန်နဝါရီလမှာမြန်မာနိုင်ငံသွားခဲ့ခြင်းတုန်းကဟော်မန်နက်လည်းအတူလိုက်ပါသွားခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာမြမအကြက်တဲ့ဖြစ်ရှင်ရေးအပေါင်းလက္ခဏာဆောင်တဲ့ဂျိုးပန်းချက်တရဖြစ်တယ်လို့ဂျပန်နိုင်ငံသားဝန်ကြီးဟာယာရှိကပြောထားပါတယ်။ဟွန်ဆန်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဖြစ်အာဏာရယူထားတာ36နှစ်ရှိပြီဖြစ်ပြီး2028ခုနှစ်အထိဝန်ကြီးချုပ်ယာရူးကိုဆက်ယူသွားဖို့ရည်ရွယ်တယ်လို့ပြောထားတယ်လို့သူအနားယူတဲ့အခါတာဖြစ်သူဟွန်မန်နက်ကဝန်ကြီးချုပ်ယာရူးကိုဆက်ယူသွားဖို့ယာထားတဲ့အကြောင်းပြောထားပါတယ်။